ပြည်တွင်းလုံခြုံရေးအကြောင်းပြချက်နဲ့ဖုန်း app တို့ကိုအိန္ဒိယကပိတ်ပင်လိုက်တဲ့အပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်။ဒါနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနှစ်နိုင်ငံအကြားတင်းမာမှုဖြစ်ပေါ်စေတဲ့နောက်ဆုံးအကြောင်းအရာတစ်ခုဖြစ်လာပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းအငင်းပွားပွဲဖြစ်နေတဲ့နယ်စပ်ဒေသမှာနှစ်ဖက်ထိတိုက်ရင်ဆိုင်မှုတွေဖြစ်ရာကအိန္ဒိယတပ်သား20တေဆုံးပြီးတရုတ်ဘက်ကလည်းအရေးအတွက်အတိအကျမသိနိုင်တဲ့အတိုင်းအတာနဲ့ထိခိုက်ဒဏ်ရာရရှိမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံအကြားတင်းမာမှုတွေတောက်လျှောက်ရှိနေကြတာပါ။အိန္ဒိယရဲ့အမျိုးသားလုံခြုံရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိန်ချောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့တရုတ်နိုင်ငံက e-commerce company ကြီးဖြစ်တဲ့ Alibaba က app တွေအပါအဝင်အိန္ဒိယနိုင်ငံအတွင်းအသုံးပြုနေတဲ့တရုတ် app 43ခုကိုအိန္ဒိယကပိတ်ပင်ကန့်သတ်လိုက်တာပါအမျိုးသားလုံခြုံရေးကိုအကြောင်းပြပြီးအိန္ဒိယရဲ့အခုလိုလှုပ်ဆောင်ချက်အပေါ်အထူးစိုးရိမ်ပူပန်မိကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂျောလီဂျန်ကပြောပါတယ်အိန္ဒိယရဲ့အခုလိုလှုပ်ဆောင်ချက်က WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးကချမှတ်ထားတဲ့စည်းကမ်းတွေကိုချိုးဖောက်အောင်ရောက်တယ်လို့တရုတ်ရဲ့အကျိုးစီးပွားနဲ့ဥပဒေလမ်းကြောင်းအရရပိုင်ခွင့်အခွင့်အလမ်းတွေကိုလည်းအကြီးကျယ်ထိခိုက်နေနိုင်ပါတယ်။ဒါကြောင့်ဒီလိုလုပ်ရက်ကိုအပြင်းထန်ကန့်ကွက်ပါတယ်လို့ပြောသွားတာပါ။နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေဒီထက်ပိုပြီးတော့စိုးမသွားစေဖို့နှိမ်ချဆက်ဆံတဲ့အဲ့ဒီဆုံးဖြတ်ချက်ကိုအိန္ဒိယအနေနဲ့အမြန်ဆုံးပြန်လည်ပြင်ဆင်တဲ့ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကနာမည်ကြီးလူကြိုက်များတဲ့ TikTok app အပါအဝင်တရုတ် app 53ခုကိုအိန္ဒိယအစိုးရကအစောပိုင်းမှာအသုံးပြုခွင့်ပေးခဲ့ပြီးနောက်ထပ် mobile application 118ခုကိုလည်းစက်တင်ဘာလမှာပိတ်ပင်ခဲ့ပါတယ်